ကဘာတလွားပြန်ပြင်းပြင်းဆွင့်ကိုအသုံးချပြီးရာသီဥတုဖောက်ပြန်မှုကိုရှော့ချဖို့အတွက်ကြိုးစားနေချိန်မှာပြန်ပြင်းပြင်းဆွင့်သယံစာတပေါများလာတဲ့မြန်မာနိုင်ငံအတွက်အစိုးရကမူဝါဒတည်းအချက်မှတ်ပေးဖို့တောင်းဆိုနေတဲ့မြန်မာပြန်ပြင်းပြင်းဆွင့်အသင်းကဥအောင်မြင့်အမြင်တွေကိုဒီတစ်ပတ်မှာပြောပြပေးမှာပါဆွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာလက်ရှိအစိုးရဆွင့်ဝန်ကြီးဌာနကကမ္ဘာ့ဘဏ် EDB နဲ့ဂျပန်နိုင်ငံက JICA လို့အဖွဲ့အစည်းကြီးတွေနဲ့တွဲပြီးအရင်အစိုးရလက်ထက်ကချထားတဲ့လမ်းစဉ်အတိုင်းဆက်လုပ်နေတာဖြစ်ပါတယ်။စွန့်ရင်အတွက်အကောင့်ထဲပေါ်တဲ့နေရာမှာဌာနအတော်များများပါဝင်ဆောင်ရွက်ရမှာဖြစ်ပြီးအဓိကပါဝင်ရမယ့်သူကပြည်သူတွေဖြစ်ပါတယ်။တကယ်လို့ပြည်သူတွေရဲ့လိုအပ်ချက်နဲ့ကန့်ညီမှုမရှိတာတွေကိုနိုင်ငံရခြားကနေပေးတဲ့အကူအညီနဲ့အကောင့်ထဲပေါ်မိမယ်ဆိုရင်ရလာတဲ့အကူအညီတွေအလဟတ်တက်ဖြစ်မှာကိုစိုးရိမ်တယ်လို့ဥအောင်မြင့်ကပြောပါတယ်
ကျွန်တော်နိုင်ငံတော်မှာတကယ်အဲ့ဒီချိန်တွေကလိုနေတာကဒီ energy master plan မှာကော national electrification plan မှာကောတကယ်အဓိကကြတဲ့ stakeholder စီမပါတာကျွန်တော်တွေ့ရပါတယ်အဲဆိုလိုချင်တာကတော့ဒီတကယ် counter for တဲ့နေရာမှာ energy ဆိုတာသက်ဆိုင်တဲ့ဌာနတွေဝန်ကြီးဌာနတွေပါဝင်ရမယ်ပြီးပြည်သူကအဓိကပါဝင်တဲ့ mechanism ရှိရပါမယ်သူပြင် national electrification plan မှာဆိုရင်လည်းခုလက်ရှိဆောင်ရတဲ့ဝန်ကြီးဌာနတွေအနေနဲ့ဒါရိုက်ကောင်တဲ့ဖုန်ရဲ့ပြည်သူတွေနောက်ကပြည်သူတွေနဲ့ဆက်ဆက်ပြီးလုပ်ရတဲ့ဝန်ကြီးဌာနတွေမပါတာတွေ့ရပါတယ်
။ဆရာတို့အခုအစိုးရအထက်အတွက်ဘာအချက်အညာတွေများပြပါလဲဆရာဒီ
အဲ့ဒီအားနည်းချက်ကိုကျွန်တော်ကဒီ၆ပြချင်ပါတယ်လက်ရှိ Webbank ADB JICA ရဲ့နိုင်ငံတကာအဖွဲ့အစည်းတွေက expert တွေကချပြလိုက်တဲ့လမ်းညွှန်ချက်ကိုပဲအခြေခံပြီးတော့ကောင်တဲ့ဖုန်မယ်ဆိုရင်ကျွန်တော်နိုင်ငံမှာဒီစွန့်အင်လုံးကြုံနဲ့ရေသွေးကြီးတွေစွန့်အင်ပြည်သူများအများဆုံးရဖို့မှာအခက်အခဲရှိမယ်ကျွန်တော်မှာ waste of money တွေဖြစ်မယ်လို့ကျွန်တော်ကယူဆပါတယ်
ဒီလိုအလဟတ်တမဖြစ်အောင်အစိုးရကဦးစီးတဲ့ပြန်ပြည့်မြင်ဆွင့်ရတဲ့ဖြန့်ဖြူးပေးတဲ့စနစ်တခုကိုပြောင်းလဲပြီးတည်ဆောက်ဖို့လိုအပ်တယ်လို့ဆိုပါတယ်
။ပြန်ပြည့်မြင်ဆွင့်ရင် renewable energy ကိုပဲတနည်းအားဖြင့်မပေးဘဲနဲ့ဒီသူ့ဘက်သူတိုင်းပြည်ပြည်နယ်လိုက်တော့လည်းကောင်းလုပ်ငန်းလိုက်တော့လည်းကောင်းကြေးရွာချင်းလိုက်တော့လည်းကောင်းဒီစံလိုက်လုပ်တာကိုစနစ်ကျလုပ်ပြီးတော့ဒါတွေကိုအားပေးပြီးတော့အဲ့ဒါတွေကိုနိုင်ငံတော်အစိုးရအသင့်တော်တဲ့မဟာတာအလိုက်မှာစုစည်းရပေါ့နော်စုစည်းပြီးဖြန့်ဝေတယ်ဒါမှမဟုတ်လည်းတင့်တော်တဲ့လူမျိုးကြီးချပေးတယ်အဲ့ဒါတွေလိုအပ်ပါတယ်အဲ့ဒီဆောင်ရွက်ချက်တွေကအခုလောလောဆယ်မှာကျွန်တော်တို့မရှိတာအမတန်အားနည်းတာတွေ့ရပါတယ်ပြည်သူပါဝင်မှုနဲ့ဝန်ကြီးဌာနပူးပေါင်းဆောင်ရွက်မှုအမတန်အားနည်းပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအခုလို reform process မှာအင်းနဲ့အားနဲ့ငွေကြေးအင်းအားနဲ့ policy changes တွေနဲ့လုပ်ရတဲ့အချိန်မှာဒီကန္တမှာအထူးကိုပြောင်းလဲပြီးလုပ်ဖို့လိုတယ်လို့ယူဆပါတယ
် INDC လို့ခေါ်တဲ့ကိုယ်တိုင်တွေကနေစပြီးစူးစမ်းဖို့အတွက်Paris သဘောတူညီချက်ဒါမှမဟုတ်ကုလသမဂ္ဂရဲ့ COP21 လို့ခေါ်တဲ့ရာသီဥတုပြောင်းလဲမှုလျှော့ချရေးဆိုင်ရာသဘောတူညီချက်ကိုနိုင်ငံပေါင်း190ကျော်ကပါဝင်ဖို့အတွက်ကတိပြုထားတဲ့အထက်မှာမြန်မာနိုင်ငံလည်းပါပါတယ်ဒီလိုပါဝင်ရတဲ့ရေနံတန်းငွေတွေကိုအားထားဖို့ကြောင်မီးတွေတုံးဖို့အတွက်စဉ်းစားနေမယ်စားရေရှည်မျိုးဆက်သစ်တွေအတွက်ပါထည့်သွင်းစဉ်းစားပြီးပြည်မြန်ဆွင့်ရင်ကိုဆွင့်ရင်ကဏ္ဍမှာရောနှောတုံးဖို့အတွက်မူဝါဒတည်းချက်မှတ်ပြီးလှုပ်ဆောင်တဲ့လို့လည်းပြောပါတယ
်။တိုင်းပြည်လိုက်သူများနိုင်ငံကပေးမှမဟုတ်ဘဲနဲ့ကိုယ်တိုင်းပြည်လိုက်ကစတင်ပြီးစူးစမ်းဖို့လိုပါတယ်။ဒါ NDC ပါ။ Nationally Intended Contribution ပေါ့နော်။အဲ့ဒီမှာဒီမဟာပြူဟာချပြီးလှုပ်တဲ့အခါမှာပြန်ပြင်းမြဲစွန့်ရင်ဒီ Renewable Energy ဟာဒီတိုင်းပြည်ရဲ့စွန့်ရင်ကဏ္ဍမှာအဓိကအားပြုဖို့လိုပါတယ်။အဲ့ဒီအချိန်မှာကျွန်တော်က Fossil Fuel တို့ Big Dam ကြီးတွေကိုအားကိုးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကလမ်းကြောင်းအမှားပေါ်ကိုရောက်သွားမှာပါ။လာမယ့်90မှာကဘာပြန်ပြင်းမြဆွင့်ရင် 100% renewable energy ကိုအောက်ဥတည်နေတဲ့ချိန်မှာကျွန်တော်နိုင်ငံကလုံးဝကိုပြန်ဆုတ်မရတဲ့ဒီရေရှည်ပေါ် young generation တွေဒုက္ခရောက်ဖို့ရှိပါတယ်။ဒါကြောင့်မို့ကျွန်တော်က renewable energy ကိုတိုင်းပြည်ရဲ့ power mix ပေါ့နော်ဒီ power mix ထဲမှာအခုကြောင်မီးတို့33ရာခိုင်နှုန်းယာရတာတို့လား hydro အကြီးတွေကိုပဲ40ရာခိုင်နှုန်းယာရတာကိုရှော့ချပြီးတော့ဒီတခြားအာဆီယံနိုင်ငံတွေမှာစူးစမ်းနေသလိုကမ္ဘာမှာစူးစမ်းနေသလိုယူရိုပက်မှာလည်းစူးစမ်းနေသလိုဗမာနိုင်ငံမှာလည်း resource အပြည့်အဝရှိတဲ့ renewable energy ကို policy net ကိုကျွန်တော်ကအားပေးပြီးလုပ်ဖို့လိုပါတယ်ဗမာနိုင်ငံ renewable energy champion country အဖြစ်ကိုခုလိုအချိန်မှာခုလိုပြောင်းလဲချိန်မှာကျွန်တော်ကလုပ်ဖို့တင့်တယ်လို့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံတွေအခွင့်အရေးတကယ်ပြောင်းလဲတဲ့အချိန်အကုန်လုံးဒီ policy တွေပြောင်းလဲတဲ့အချိန်နောက်က renewable energy ကကမ္ဘာမှာလည်းဒါကိုအပြုပြီးလုပ်တဲ့အချိန်နောက်ပြီးတော့ကျွန်တော်တို့ disaster risk တွေအားလည်းကျွန်တော်ဗမာပြည်မှာအမြင့်ဆုံးခံစားနေတဲ့အချိန်ဖြစ်လို့ပါခင
်ဗျ။ပြန်ပြင်းပြင်းဆွင့်နေတဲ့ဘယ်ဥစ္စာအကောင်းဆုံးပါလဲဆရာ
။ပြန်ပြင်းပြင်းဆွင့်ဆိုတဲ့အဓိပ္ပာယ်အပြည့်အစုံကတော်လေးကျွန်တော်အရေးကြီးပါတယ်ကျွန်တော်ပြန်ပြင်းပြင်းက always renewable ဖြစ်ရမယ်အမြဲပြန်ရနိုင်ရမယ်ဒီဆွင့်ဒီလိုကနောက်တစ်ခါကတော့ never exhausted ဘယ်တော့မှမကုန်ပါဘူး။ အပြီးလူတွေကဒီ manageable boundary မှာပေါ့ဒီဒီ energy က sustainable ဖြစ်ရမယ် energy security ရှိရမယ် quality energy ဖြစ်ရမယ်ဒါကသူ့ရဲ့ renewable energy ရဲ့အဓိပ္ပာယ်အမှန်ပါဒါပေမဲ့လို့ဒီ big hydro ကြီးတွေကိုတောင်မှဒီဒီ renewable energy စီးရင်းထဲမှာထည့်ပြီးတော့ဒီ policy ထဲမှာရောသေးစွာလုပ်နိုင်တယ်ရှိပါတယ်ဒါကြောင့်မို့လို့ကျွန်တော်ကပြန်ပြင်းနေဆိုရင်ပမာဏနိုင်ငံဘက်ကကြည့်မယ်ဆိုရင်ကျွန်တော်ပထမဆုံးနေဆိုရင်ပေါ့အပြည့်အဝကျွန်တော်နိုင်ငံသုံးလို့ရပါတယ်နောက်လေဆိုရင်ကျွန်တော်နိုင်ငံမှာကိုယ်စက် area အရှိန်ရှိတဲ့အတွက်ကျွန်တော်ဒီဒီ continental ဒီဒီ shelf ကတိမ်နေတဲ့အတွက်ကျွန်တော်ဒီ1960မိုင်လုံးမှာဒီwind power ကြီးတွေတက်ဆင်လို့ရပါတယ်နေဆိုင်ရေဆိုင်နောက်တစ်ခါကျွန်တော်ရဲ့မြေချောင်းနေအများကြီးရှိတဲ့အထက်မှာမြေကြီးကိုပိတ်ဆင်ရမလို့ပဲနဲ့အသေးစားရေအားလျက်စီလက်စားရေအားစီအမြောက်မြတ်လို့ရပါတယ်ဒါဒါနေအားနဲ့ရေအားကလေအားနေအားလေအားရေအားသုံးခုလုံးရှိပါတယ်နောက်ဆုံးတစ်ခုကျတော့ကျွန်တော်ကပါလဲဆိုတော့ဒီကျွန်တော်တို့ဇီဝအားပါကျွန်တော်နိုင်ငံမှာဒီသဘခွန်ဆိုလဲကျွန်တော်ကဒီသဘာဆိုင်တဲ့နိုင်ငံအလွန်အမင်းကိုကျွန်တော်ကဒီ pollution တောင်ဖြစ်နေတဲ့အခြေအနေရှိတယ်။နောက်တခြားသောဒီ agriculture waste တွေတခြားသော forest waste တွေတခြားသောဒီဒီကျွန်တော်ကဒီ town urban waste တွေကကျွန်တော် energy source တွေပါ။အဲ့ဒီကျွန်တော်ခုနနေအားရယ်ကျွန်တော်လေအားရယ်နောက်ရေအားအသေးစားတွေရယ်နောက်တစ်ခါကျွန်တော်ကဒီဇီဝအားဒီ biomass တွေကကျွန်တော်နိုင်ငံရဲ့အကြီးမားတဲ့အမတန်ကြီးမားတဲ့ဆိုတာဒီ soil source တွေရှိနေပါတယ်။ existing resource ပါ။အဲ့ကပြည်သူဘက်ကကြည့်မယ်ဆိုလေပြည်သူကကိုတူကိုထနဲ့မီလင်ရေးကိုတိုက်ပြီးခုဆယ်ရာခိုင်နှုန်းမှာကိုယ့်ဘက်ကိုရပ်တည်နေတာကြားပါပြီခင်ဗျအဲ့ဒီအရေးသွေးတွေကိုဆွဲယူသုံးရမှာဖြစ်ပါတယ်သူတို့လိုနေတာကသူတို့ကဘာပဲလိုရဲဆိုတော့ဒီ capital finance လိုတယ်နောက်တစ်ခါနိုင်ငံတော်ရဲ့ clear policy လိုတယ်သူတို့ business တွေဆင်းလို့နောက်ဆုံးတစ်ခုကတော့ကျွန်တော်ကဒီနိုင်ငံမှာကမ္ဘာမှာပြောင်းနေတယ်အမတန်ပညာစွာတိုးတက်နေတဲ့ technology တွေလိုပါတယ်ဒီသုံးခု input ပေးလိုက်ရင်ကျွန်တော်နိုင်ငံ renewable energy champion country တော့ဖြစ်နိုင်ပါတယ
်မြန်မာပြန်ပြင်းမြင်းဆွင့်အတင်းကဥအောင်မြင့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်